ရခိုင်ပြည်နယ်မောင်တော်မြို့နယ်ဘင်္ဂလားနယ်စပ်အနီးအောင်ပြေကျေးရွာနေကြားဆောင်ရေကင်းစခန်းတစ်ခုကိုအမည်မသိအဖွဲ့ကမနေ့ညကဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒီတော်တွင်ချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှလည်းစစ်ဖြစ်ပွားရာဒေသကကျေးရွာသား130လောက်ဟာစစ်ဘေးတံကြောင့်ဘေးလွတ်ရာကိုပြောင်းရွှေ့လာကြရတယ်လို့အကူအညီပေးတဲ့အဖွဲ့တာဝန်ရှိသူတွေကဆိုပါတယ်။ VOE ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ဂျင်ပေးပို့ထားပါတယ်ရှင်။
မောင်တော်မြို့နယ်မြောက်ပိုင်းအောင်ပြည်ကျေးရွာနီးနေကြားဆောင်ရဲကင်းတစ်ခုကိုမနေ့ညနေပိုင်းကနေဒီကနေ့ဖေဖော်ဝါရီ14မနက်ပိုင်းအထိတန်းတကန်ဖွဲ့တစ်ဖွဲ့ကနေဝင်ရောက်တိုက်ခိုက်ခဲ့တာပါဒီတိုက်ပွဲဖြစ်စဉ်အချိန်ကြီးတော့မောင်တော်မြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှထွန်းကျော်ကအခုလိုပြောပါတယ
်သဘိုးရဲနဲ့ညစင်နိုင်ကနေစားပြီးတော့ဖြစ်တာမနေ့၄နိုင်လောက်မှတိုက်ပွဲကပြီးသွားတယ်တဲ့ဒီကခံလူကြီးဆိုလို့ကြတော့တိုက်ပွဲပြင်းပြနောက်ပတ်မှာသူတို့ရဲ့ရင်းနှီးရခင်ရအဲဒီကြားဆောင်တွေကိုလေးကြည့်တဲ့အခြေအရတော့စားပြီးတော့ဖြစ်လာတာအောင်ပြေအဝင်ဝင်နာကကာကင်းပေါ့ညညကြမှာတော့ပြီးကာကင်းနေနေဆောင်တယ်အဲ့ဒီစခန်းကိုလာပစ်တာလေနေအဲ့စခန်းကိုလာပစ်တော့ဟိုကဝင်းနေနေရင်းကစခန်းကြီးလေလာပြီးပြရတာကြတာပေါ့တတိယတော့6နိုင်ခဏနိုင်လောက်ပဲဖြစ်တာပေါ့
ဒီတိုက်ခိုက်တဲ့ဘက်ဟာဘယ်ဘက်ကဆိုပြီးအတိမပြုတ်နိုင်သေးပေမဲ့တိုက်ခိုက်တဲ့အင်အားနဲ့အချင်းချင်းမြင့်မှုပေါ်မူတည်ပြီးလက်ချောက်ရောက်ရဲတွေဘက်ကတော့အေးအေးဖွဲ့လို့ယူဆထားကြောင်းဒီသူလှုပ်တော့ကိုယ်စလဲဦးလှဆုံးကျော်ကပြောပါတယ
်မတော်ဝင်ကြနေရဲ့နေကြကောင်းဒီစီရပြုံကြမ်းချက်ရတော့အေးအေးလို့ပြောတာပဲတဲ့သူတို့မျက်စိနဲ့တတ်အမြင်ရတာတော့မဟုတ်ဘူးသူကနေကြကောင်းနေနဲ့ယူဆတာပေါ့ဘာလို့ဆိုတော့လက်နဲ့ကံကတော်တော်များများခုခုခံခံနဲ့တိုက်ပွဲဖြစ်တယ်ဆိုတော့အဲ့ဒီပြည်ပြည်ဖြစ်နိုင်တယ်ဆိုတော့အားတုံးသက်တဲ့ပုံစံလောက်ပါဒါပြည်ပြည်ကြကြမျက်စိနဲ့မြင်ရတာမဟုတ်ဘူး
တိုက်ပွဲဖြစ်တဲ့နတ်သလရွာဖြစ်တဲ့အောင်လီကြီးရွာဟာမောင်တော်မြို့နဲ့55မိုင်ကျော်ဝေးတယ်လို့နေဆက်မှတ်ပိုင်53 50နားမှာတည်ရှိနေတယ်လို့ဦးလှထွန်းကျော်ကပြောပါတယ်ဒီကနေ့တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြန်ကြားရေးဌာနကိုဆက်သွယ်ခဲ့ပြီးမြတ်အဆက်သွယ်မရရှိခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးဘွဲ့ဆွဲဖက်သိမ်းမှုကိုဆက်သွယ်ရမှာတိုက်ပွဲဖြစ်စဉ်ကိုမသိရှိသေးဘူးလို့ပြောဆိုခဲ့ပါတယ်။မောင်တော်ခရိုင်ဒုတိယအုပ်ချုပ်ရေးမှူးဦးရဲစုကတော့ဒီမနက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအသေးစိတ်ချက်ပေးခဲ့ပြီးမြတ်အသေးစိတ်ကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူး
။ဖြစ်တဲ့ဆိုတော့အချမ်းမဲမဲရှာတယ်ကြည့်ကြတော့ကျွန်တော်တို့ပြောကတရားကမေးမှရ
ပါ။ဒီတိုင်းပြည်နယ်အစိုးရဖွဲ့ဝင်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးဖုံးတိကိုဆက်သွယ်ဆက်ရမှာတော့
ဩအဲ့ဒါဆိုတော့ကျွန်တော်လည်းပြောသွားခင်ရှင်ပြေရဖုံးနေပါတော့လေနော
်ဒီလိုဖြစ်တဲ့စိုက်ပွဲတွင်ရဲရရှိသူကြာဆုံးခဲ့တယ်လို့ဒေတာတွင်သတင်းတွေမှာဖော်ပြထားပေမဲ့အခြားအတိမပြုတ်နိုင်သေးပါဘူးလက်ရှိမောင်သောမြို့နယ်အောင်ပြည်ကျေးရွာဘက်မှာတပ်မတော်ဘက်ကနေနေပြည်တော်ရှင်းလင်းရေးလှုပ်ဆောင်နေတာကြောင့်သွာလာခွေကိုလောလောဆယ်ပိတ်ထားတယ်လို့ဒေတာခံတွေကပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ24ရက်နေ့မှာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မောင်တော်မြို့နယ်တောင်ပြူလက်ဝဲမြောက်ဘက်မန်ဒန်မှပြည်ပြည်50နီးမှာရှိတဲ့မြန်မာနယ်ကြားဆောက်ရဲကြဲစခန်းတစ်ခုကိုလက်နက်ကြီးနဲ့ပြေခတ်တိုက်ဆိုင်ခံရတယ်လို့ပြေခတ်တဲ့ဘက်ဟာအာဇာဘက်ကဖြစ်တယ်လို့တပ်မတော်ဘက်ကပြောဆိုထားပါတယ်ဒီခိုင်ပြည်နယ်တွင်ဇန်နဝါရီလ4ရက်နေ့ကဗုဒ္ဓတောင်နယ်စပ်နယ်ကြားဆောက်ရဲကြဲစခန်း၄ခုကိုရခိုင်တပ်မတော်ဘက်ကစီးနင်းတိုက်ခိုက်ခဲ့ပြီးနောက်ပိုင်းမြမတပ်မတော်နဲ့အီတို့ရာစီယုပတိပခပုံမှုပြင်းထန်လာနေတယ်လို့စစ်ဘေးဒုက္ခသည်တွေကလည်းပုံပြီးများပြားလာနေပါတယ်အလားတူချင်းပြည်နယ်ဘက်မှာလည်းနှစ်ဖက်တိုက်ပွဲကြောင့်တိုက်ပွဲဖြစ်ပွားရဒေသကကြီးရွာသားတွေဒီကနေ့ထိတင်းချောင်နေရဆဲပါတပ်မတော်နဲ့အေအေရခိုင်လက်နက်ကင်ဖွဲ့တို့တိုက်ပွဲဖြစ်ပွားရဒေသလက်ဝမ်းမြို့နယ်ခမောင်းဝကြီးရွာဘက်ကရွာသား130ခန့်ဟာကလေးဝမ်းမြို့ကိုဒီကနေ့ရောက်ရှိလာပြီးအထက်မွန်တောင်ကျေးရွာမှာနေရာချထားပေးခဲ့တယ်လို့ပရဟိတလူငယ်ဘက်တာဝန်ကကိုတင်ထုံးအောင်ကပြောပါတယ
်ကိုရောက်တာကဝက်စာရှောင်းကတင်ထောင်စုစေတုံစုပြီးရင်ခမောင်းဝရွာနဲ့ပါရကုန်းရွာကကြိုင်ကတင်ထောင်စုက30နဲ့ခဏစုစုစုပေါ့တင်ထောင်စုကစီဟာကျွန်တော်တို့ဒီကလေးဝမ်းအောက်ပိုင်းမွန်ထောက်ရွာမှာကိုကျွန်တော်ရာကြီးအိမ်မှာချထားပေးထားတယ်လူဦးရေက130လောက်ရှိနေတော့တိုက်ပွဲတွေအခုနောက်ပိုင်းတော့မဖြစ်ဘူးဖြည်းပင်မဲ့လည်းအိမ်မှာစာဝင်ရေးကဖန်စီဝေရတာတအားဖြစ်ဖြစ်ဖြစ်တဲ့အတွက်အိမ်မှာတောင်းရလဲလုံးလုံးမရဘူးမိမိဒေတာကမအေးချမ်းတဲ့အတွက်တမနေရေးတဲ့အတွက်ဆင်းရဲလာကြတာ
ဒီစစ်ဆောင်တွေအတွက်ပလောင်ဝမြို့နဲ့ရခိုင်လူငယ်ဖွဲ့နဲ့တင်ထိုးအောင်ပရဟိတလူငယ်ဖွဲ့ပူးပေါင်းပြီးကိုကြီးထောက်ပဖို့အရေးစီစဉ်နေတယ်လို့သူကဆိုပါတယ်ဇန်နဝါရီလဇန်လုံးကပလဲဝါမြို့နယ်ခမောင်းဝနယ်တင်းတင်းကျေးရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြီးဒေသခံရွာသား200ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်ခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်ဆိုရကလည်းဒုက္ခသည်တွေကိုလက်တွေ့မခံလာကြောင်းအခုကဘင်္ဂလားမြန်မာနယ်စပ်မှာတောင်းတင်းနေဆဲလည်းဖြစ်ပါတယ်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကဖွဲ့အီအီတို့ကြားတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ငမ်းမြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်တွင်စစ်ကြောင်ဦးကြီး9000ကျော်တိုးပွားလာတယ်လို့သူတို့ရဲ့စာဝတ်နေထိုင်ရေးအခက်အခဲရှိနေတယ်လို့လည်းလူမှုကူညီရေးဖွဲ့တွေကပြောပါတယ်ခင်ဗျာ